တရားနာပိဋကများနဲ့တကွာစัจ java ရဏန္တမှာရှိကြတဲ့လူနဲ့မြမတ္တဝါအားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2006ခုနှစ်ဇန်နဝါရီလ14ရက်ရန်ကုန်မြို့မြောက်ကလပန်းမြို့နယ်ကာကြီးရက်ွက်ဝေဘာကြီးလမ်းအနောက်ချမ်းမြန်းနေမြို့မင်္ဂလာခမ်းမရှိမှရှိတဲ့ဓမ္မသည်မင်္ဂလာမန္တအတွင်ကလျာဏယူဝသာသနာ့ကျူးဆောင်လူငယ်များအဖွဲ့ကမိဘနှင့်အထင်အမှန်ဖြစ်နေမိဘကျေးဇူးဆက်ထေရဝါဒထူရယာဝဲဓမ္မဒါနတရားအစုအမတဒါနအမြဲနိဗ္ဗာန်အလူဖြစ်ကျင်းပတဲ့ဓမ္မသဘင်မှာမိဘကျေးဇူးအကျင့်ဆက်နည်းလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလူပေးလူမှဖြစ်ပါတယ်တရားလူရှင်နေနဲ့တရားအလူမပေးလူခင်တရားလူခံပုဂ္ဂိုလ်များအနေနဲ့တရားအလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူများရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လေးချီထားပြီးတော့လိုက်ဆွေကြပါအရဟံဂုဏ်တော်ရဲ့အဘယ်၃မျိုး၃မျိုးကိုတစ်ခေါက်စီတိုင်ပေးပါမယ်သူစဉ်တစ်ခေါက်တိုင်ပေးပြီးတိုင်၃ခေါက်ညီညီညာညာပွားများကြရပါမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်괴ရာရဲ့၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရအရဟံပူဇော်သူကိုခံယူတော်မူထိုင်သောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွေ့လက်ဥချီထားတာလေးတွေခြားခါပြီးတော့မျိုးလုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားခေါင်းစဉ်ကဘာလဲလဲမိဘကျေးဇူးအကျေဆန်ဒီတရားနာပိတ္တများမိဘကျေးဇူးအကျေဆန်ဒီပြည်တာရဲ့လားမိဘကျေးဇူးအကျေဆန်ဒီပြီးကြလားပြီးပါတယ်ပြီးတယ်ဆိုရင်တော့ဟောပြမလို့တော့ဘူးဟုတ်လားဣဒံမေပုံညာနိဗ္ဗာန်တပစ္စယဟောတုရေစက်ချယုံမရှိတော့တယ်ဒီနေ့ကျင်းပတဲ့တရားပွဲကခေါင်းစည်းတက်ထားတာကမိဘနေအထင်အမှန်မိဘကျေးဇူးဆက်ထေရဝါဒအထူးတရားပွဲလို့တက်ထားတာကိုတရားပွဲရဲ့ခေါင်းစဉ်ကိုနာမည်ဒီနဲ့တက်ထားပြီးသားတတိပြမယ်ဆိုတော့ဘောင်းခတ်ထားပြီးသားဆိုတော့ဟောတဲ့တရားကလည်းဘောင်းခတ်ထားတဲ့တရားပဲဟောရတော့မှာပေါ့နော်မိဘကျေးဇူးကြောင့်မဟောဘဲနဲ့တရားတရားဟောလို့မရဘူးလားရလည်းမဟောတော့ဘူးနော်အဲ့ဒါနာမည်ကဦးဇင်းတို့ဒီလိုမိဘနဲ့အထိမ့်မှန်အနေနဲ့ကျင်းပတဲ့တရားပွဲမှာမနစ်ကဟောခဲ့ဘူးလေဆိုရင်တော့လေတခြားအကြောင်းပဲဟောမှာပေါ့နာမည်မိဘကျေးဇူးနဲ့ပတ်သက်တဲ့တရားတော်တွေတုတ်တန်တွေဇတ်တော်တွေဆိုတာကတော့အများကြီးရှိတာပါပဲမိဘကျေးဇူးနဲ့ပတ်သက်တဲ့ဇတ်တော်လေးတွေတစ်နှစ်တစ်ခုတစ်နှစ်တစ်ခုဟောရင်ကိုပဲအများကြီးဟောလို့ရတာပေါ့ဒါပေမဲ့မိဘကျေးဇူးနဲ့ပတ်သက်တဲ့တရားကတော့နောင်တော့နောင်တစ်ချိန်ချိန်တော့မိဘကျေးဇူးနဲ့ပတ်သက်တဲ့တရားနောင်တစ်ချိန်ချိန်မှတော့ဟောဖို့တော့ရည်ရွယ်ချက်ရှိတယ်အခုလောလောဆယ်တော့ရည်ရွယ်ချက်မရှိဘူးဒါပေမဲ့လို့မိဘနဲ့အထိမ်းမှတရားပွဲဟောပြီးပါလို့လာပင်းတော့လဲဟောရတာပေါ့ဒီနေ့တရားပွဲရာဒီမာကဦးဇင်းတို့ကဆောင်းပါးလေးတွေကိုပဲပြန်ပြီးတော့ဟောပေးနေတာအထူးသဖြင့်တော့နှိုင်းမဲ့ဆောင်းပါးပေါ့ ဒီနေ့ကတော့မိဘကျေးဇူးအခြေခံဤဆိုတဲ့ဆောင်းပါးရေနှုတ်နှလုံးမလုံးကြည်ပါတဲ့ဆိုတဲ့ဆောင်းပါးရေအဲ့ဒီဆောင်းပါးနှစ်ပုဒ်ကိုပဲဟောပေးရမှာပဲဥစဉ်တော့စာအုပ်တော်များများကတော့ဟောတရားကိုစာအုပ်ပြန်လုပ်ထားတာအချို့ဆောင်းပါးပေါင်းချုပ်စာအုပ်တွေကတော့ဟောတရားလုံးဝမရှိဘူးအဲ့ဒီဆောင်းပါးလေးတွေကိုသဘောကျတဲ့ဒကာဒကာမတွေကဒီဆောင်းပါးလေးတွေတရားရှင်နဲ့ရှိသေးခြင်းနဲ့ဟောတရားရှင်နဲ့ဟောပေးပါစာရိယဖြင့်လျှောက်ထားတောင်းပန်ကြတော့ဆောင်းပါးလေးတွေမှန်သမျှကိုလည်းတပုတ်မကျန်အချိန်ပေးခြင်းတော့ဟောပေးမှာပေါ့ဒါပေမဲ့ဆောင်းပါးကအရှိအရှိတိုင်းဖတ်လိုက်မယ်ဆိုရင်5မိနစ်9မိနစ်အလုံးစုံဆောင်းပါးသိရှိရင်တော့10မိနစ်နဲ့ပြီးပါတယ်ဒါပေမဲ့အဲ့ဒီ5မိနစ်10မိနစ်နဲ့ပြီးမဲ့ဆောင်းပါးလေးတစ်ပုတ်ကိုချဲ့ချဲ့ပြီးဟောတော့တနာရီ2နာရီရှိရှိပါတယ်အများကြီး2နာရီလောက်ရှိရှိနေတာပေါ့ဒီနေ့တရားဝေရသည်ဆိုရင်နှိုင်းမဲ့အဖို့ဆိုတဲ့ဆောင်းပါးလေးဟောပြတာပေါ့လေဆောင်းပါးလေးဟောတဲ့ဗေနီယာဟော2နာရီ2နာရီရည်ကြီးပဲဖြစ်ဒီနေ့တော့မိဘကျေးဇူးအခြေခံဤရဲ့နှုတ်နှလုံးပေါင်းကြည်ပါတယ်ဆောင်းပါးနှစ်ပုဒ်ဟောပေးမယ်ဆိုပြီးတော့စိတ်သာကူးထားတာညနေ9နာရီကျော်လာကြမှာအဲ့ဒီဆောင်းပါးလေးနှစ်ပုဒ်ပြန်ဖတ်ဖြစ်တာတစ်ခေါက်ပဲပြန်ဖတ်ခဲ့ရသေးတယ်သိမမှန်းမိဘူးဉာဏ်နဲ့ပြည်တယ်မှတ်မိရဲ့လားအမှန်မိတယ်ဆိုတော့ဟောပြမလို့တော့ပြန်ဘူးအဲ့ဒါမှတ်မိတဲ့လောက်လေးနဲ့နည်းနည်းနည်းပဲချဲ့မှာပေါ့သိချင်းမချဲ့တော့ဘူးလို့တရားကရှင်းနေမှာစုလို့လीအဲ့ဒါမိဘကျေးဇူးအခြေခံဤဆောင်းပါးနှုတ်နှလုံးပေါင်းကြည်ပါတဲ့ဆောင်းပါးမပြောခင်မိဘနဲ့အချင်းမဆိုတဲ့ခေါင်းစည်းလေးအရင်ပြောရမှာပေါ့ဒီနေ့ပြင်းပါတဲ့တရားဘက်ကဘာအချင်းမှတ်တုံးတရားသူလက်ပြကဘာနေတုံးမွေးနေ့အမင်းနဲ့ဘယ်သူကပြောတာလဲကြာသူလာကြီးကအမင်းနဲ့လည်းဘယ်သူကပြောတာတော့မနေ့ကကြာသူလာကြီးဆိုဒီနေ့ကြာသူလာကြီးပြောတယ်ဒီနေ့ကတော့ဗာနေတော့ဒီနေ့တော့အမင်းနဲ့မဟုတ်တော့ဘူးပေါ့အဖေနေလားကြဒီနေ့ဖေနေပဲထားလိုက်မနေ့ဆန်းကြရင်ဒီရင်းနေပေါ့တပတ်ခါကြတော့ပထွေးနေလားဟုတ်လားအမေနဲ့အဖေနဲ့ပထွေးနေမိရင်းနေအဖိုးနေဖွားနေအတော်နေဦးလေးနေစောက်သမယုံနေရှိတော့တာနော်အဲ့ဒါအမေနဲ့လည်းဘယ်သူကသတ်မှတ်ပေးလိုက်တာတော့သူကလည်းနဲ့ယူကသတ်မှတ်လိုက်တာလားအခုတရားနာပေးတဲ့များသတ်မှတ်လိုက်တာလားဘယ်သူကသတ်မှတ်လိုက်တာတော့ဒကာမွေးကျော်သူကြာသွင်းလမ်းပြင်းလေးကိုအမေနေ့လို့သတ်မှတ်လိုက်တာစာရေးစရာဒါရိုက်တာကြီးဘဘဥဒုခာနော်ဥဒုခာသတ်မှတ်တော့ကျွန်တော်လည်းလုပ်ကြရတာပေါ့နော်သူစင်းအမေနေ့တရားဝဲဟောပေးပါဆိုတော့မနှစ်ကြက်တဲ့လက်ဒကာမွေးကျော်သူတို့လာလျှောက်တယ်ဒါပေမဲ့မနေ့ကတော့ရေလည်းလုံးဝမရှိဘူးပေါ့လေရှိလည်းပဲဟောပြမှာမဟုတ်ဘူးဦးဇင်းတို့ကလည်းတရားအမေနေ့နဲ့ပတ်သက်လို့ဒီတရားဝဲမှာမဟုတ်ပါဘူးလေဟိုနေရာဒီနေရာလာလျှောက်ကြတာရှိတယ်ဟိုမျိုးဒီမျိုးလျှောက်ကြတာရှိတယ်အမေနေ့အချိန်မှတရားဝဲလို့နာမည်တက်တဲ့ရတော့ဦးဇင်းတို့တသက်လုံးမဟုတ်ဘူးအမေနေ့လို့နာမည်တက်ပြီးတော့တရားဝဲပဲလို့လို့ဘာပဲလို့လို့ပေါ့လေအမေနေ့လို့ခေါင်းစဉ်တက်ပြီးတော့တရားဝဲသိရင်တော့ဦးဇင်းတို့တော့မဟုတ်ဘူးလို့ဘာလို့လဲဆိုတော့အဖေချန်ထားလို့လေကျအမေနေ့ဆိုတော့ဖေကဘလောက်တနာဖို့ကောင်းတာလေအဖေအားနာဖို့ဘလောက်ကောင်းတာလေအမေနေ့တမဟိုအမေနေ့အဖေတီးတားလေးခွဲပြီးတော့တတ်တတ်မှတ်မှတ်ကလေးအမေကုံပူပေါ်လွန်အောင်အဖေကုံပူပေါ်လွန်အောင်တတ်မှတ်ချန်တပတ်စင်လေစာရတဲ့ကအမေနေ့ကကြာသူလိုက်ပြီးနေအဖေနေ့ကတဘူရန်လိုက်ပြီးနေစသည်အချင်းတစ်နှစ်ထဲတစ်ခါတည်းတတ်မှတ်လိုက်ပေါ့အမေနေ့ကြီးပဲတစ်ခုတည်းတတ်မှတ်လိုက်ပြီးတော့အဖေနေ့ကျတော့ခုတည်းကဘယ်သူမှမတတ်မှတ်ကြသေးဘူးဆိုတော့တရားမျှတရဲ့လားတရားမမြတ်တော့တရားနဲ့ပြည်တယ်မှာကြည်နေရဲ့လားကြည်ဖြည်းလေဘုန်းကြီးကတော့ပလင်မတက်ကြက်ကပောက်ကွဲတန်စင်နေလို့မထင်နဲ့နော်ဟုတ်လားပောက်ကွဲတန်စင်နေထင်နေဦးမယ် heavy matter တွေပေါ့ကဲအမေနေလို့တမ်းမှာအခုတရားနဲ့ပြည်တယ်မှာကသဘောကျလားမကျဘူးဒါကြတော့ဘုန်းကြီးကြက်လိုက်ပြောတာဖြစ်မယ်နော်ဟုတ်လားတရားတဲ့ဘုန်းကြီးကအမေနေ့လို့သတ်မှတ်လို့ရှိရင်ဘရမတရားမဟုတ်ဘူးဆိုတော့မကြောက်ဘူးပြောရမှာပေါ့ဒါရမသိမ့်မပြောကြဘူးနော်သူသဘောကျတယ်ထင်တယ် နိုင်ငံတကာမှာကတော့အမေနေတို့ဖေနေတို့ဆိုတာရှိပြီးသားပဲနိုင်ငံတကာအမေများနေနိုင်ငံတကာဖေများနေစသည်အဖြစ်တနိုင်ငံလုံးတစ်ကမ္ဘာလုံးတစ်ကမ္ဘာလုံးအတွင်းပြည်သားသတ်မှတ်ထားပြီးသားအမေနေအဖေနေဆိုတာရှိပါတယ်အမေနေကလည်းပြည်သားတည့်ရဲ့အဖေနေကလည်းပြည်သားတည့်ရဲ့ပေါ့ခုမြန်မာကလည်းပဲနိုင်ငံတကာမှာရှိတာနဲ့တင်အားမရမနဲ့ကို့မြန်မာမှာလည်းပဲမြမရိုးရအနေနဲ့မြမဆန္ဒအနေနဲ့မြမနေအနေနဲ့ပြည်သားအမေနေဆိုပြီးတော့သတ်မှတ်မယ်ဆိုပြီးတော့ဒဂါယုဒုခကအမေနေဆိုပြီးတော့တာသီလာပြည်တတ်မှတ်လိုက်တာပေါ့။ရာသီလာပြည်ရာသီလူကလည်းအေးချမ်းသားရတယ်ဆိုပြီးတော့တတ်မှတ်လိုက်တာ။တခါကြီးဒုက္ခကတော့ဘဝတစ်ပါးကူးပြောင်းသွားပြီပေါ့။သူကူးပြောင်းတော့မှသူတတ်မှတ်တဲ့ရဲ့ကိုပြပြောနေတာတော့မဟုတ်ဘူးနော်။တသိတရားရှိနေလေဘုဇဏကဒီစကားပဲပြောဒီတရားပဲဟောတခါကြီးနဲ့တွေ့လေဒီအကြောင်းပဲပြောပြမှာပါပဲ။လူချင်းတွေ့ပြောရင်တော့အာပြောမှအာနိုင်တောင်မှအကြောင်းတိုက်ဆိုင်သွားတဲ့ဆောင်းပါးလေးတွေကြရင်တော့ထည့်ရေးရမှာပေါ့အပြင်မှာတော့လူသဘောအနေနဲ့ကတော့ဦးဇင်းကပြောနေကြပါပဲဦးဇင်းတို့ဒီမမြင်မကြက်လာတဲ့ဒကာဒမတွေဆက်တော့ပြီးပါတယ်အဲမိုက်ကလည်းပြုတ်သွားပြီနော်ပြောလိုက်အမေနဲ့မထောက်ခံဘူးနဲ့မိုက်ကလည အဲ့အမင်းလေးကိုတတ်မှတ်ဖို့စပြီးတော့တိုက်တွန်းနှိုးဆော်တဲ့ပုဂ္ဂိုလ်ကဒကာယိဥဒုခါပေါ့အဲ့မိမနေလို့မတတ်မှတ်ဖက်နဲ့မင်းလေးလည်းဘာဖြစ်လို့တတ်မှတ်လဲဆိုတော့ဒကာယိအနေနဲ့ကတော့အမေပဲရှိတာအဖေမှမရှိတော့တာကိုဟုတ်လားအဖေမရှိတော့အမေပဲရှိတော့တာအမေနဲ့ပတ်သက်တဲ့ခံစားချက်ပဲရှိတယ်လေကိုယ်ခံစားချက်ပေါ်ခြေခံပြီးတော့တတ်မှတ်လိုက်တာပဲကိုကအမေကျေးဇူးပဲသိတယ်အမေနဲ့ပဲထိတွေ့မှုရှိတယ်အမေရဲ့ကျေးဇူးကိုပဲခံစားရတယ်ဆိုတော့အမေကျေးဇူးပဲသဘောပေါက်အမေကျေးဇူးပဲပြန်ဆက်ခြင်းဒီလိုဆိုတော့အမေကျေးဇူးနဲ့ပတ်သက်တဲ့တရားတွေပဲဟောဟူတခါယူဒုက္ခတို့ငယ်ငယ်လေးကလေးကအသက်ငယ်စဉ်ကလေးကအမေနဲ့ပတ်သက်တဲ့တရားတွေအများရန်လိုက်လိုက်ဟောတာပေါ့သူ့ဘဝခံစားချက်လေးတွေနဲ့တွဲတွဲပြီးတော့ဟောတာပဲအဲ့တော့အမေနဲ့ပတ်သက်တဲ့ခံစားချက်ရှိတဲ့လူကအမေအကြောင်းပြောမှာပဲအဖေနဲ့ပတ်သက်တဲ့ခံစားချက်ရှိတဲ့လူကလည်းအဖေအကြောင်းပြောမှာပဲကိုမအမေပဲရှိတော့အမေကိုပဲကျေးဇူးဆက်လို့ရမှာပေါ့အဖေကိုကျေးဇူးဆက်လို့ရပါတော့မလားမရတော့ဘူးဒါတော့ဒကာယုဒ္ဓခအနေနဲ့ကတော့အမေပဲရှိတဲ့အတွက်အမေနေ့လို့တတ်မှတ်လိုက်တာကိုတူတယောက်ခဲအတွက်ဆိုရင်တော့အမေနေ့လို့တတ်မှတ်ခွင့်ရှိပါတယ်တတ်မှတ်တာသဘာဝကျပါတယ်အများပြည်သူနဲ့ဆိုင်သွားပြီလူတို့နဲ့ဆိုင်သွားပြီအားလုံးနဲ့ဆိုင်သွားပြီဆိုရင်တော့ကိုခံစားချက်ကိုရှေ့တန်းတင်လို့ရပါမလားမရဘူးကိုကအမေနဲ့ပတ်သက်တဲ့ခံစားချက်ရှိပေမဲ့အများပြည်သူလူထုအားလုံးကတော့အမေတယောက်ထဲခံစားချက်အမေတယောက်ထဲနဲ့ပတ်သက်တဲ့ခံစားချက်ရှိတာဟုတ်ရဲ့လားအများစုကတော့အမေလည်းရှိတယ်အဖေလည်းရှိတယ်အမေလည်းမရှိအဖေလည်းမရှိတဲ့သားသမီးဆိုတော့ကရှားပါတယ်အများကျတော့အမေရောဖေရောရှိကြတာများတယ်ရှိတာကတော့အမေရောဖေရောရှိတော့ရှိတာကြီးပေါ့နော်ဟိုတက်ရှိတင်ညာရှိတာမရှိတာပြောတာအဲ့တော့အမေရောဖေရောရှိကြတယ်ဆိုတော့အမေကြီးသူရောအဖေကြီးသူရောခံစားရဒါဆိုရင်ဒီပါကျေးဇူးကိုပြည်သားနေတဲ့နေ့နဲ့တတ်မှတ်ပြီးတော့အာယုံပြုခြင်းနဲ့ဂုဏ်ပြုခြင်းနဲ့ဆိုရင်အမေနေ့လို့တတ်မှတ်တာပိုကောင်းလားမိဘနေ့လို့တတ်မှတ်တာပိုကောင်းလားမိဘနေ့လို့တတ်မှတ်တာပိုကောင်းတယ်တူတူယောက်ချင်းနေနေဆိုရင်တော့ကိုကအဖေပဲရှိတယ်အဖေနဲ့ပတ်သက်လို့ပဲခံစားရတယ်အဖေကျေးဇူးပဲခံစားရတယ်အဖေကျေးဇူးပဲပြန်ဆက်ခြင်းနဲ့ဆိုရင်တော့အဖေနေ့လို့တတ်မှတ်လိုက်ပေါ့ဒါတော့မှပြည်သားရဲ့လို့တတ်မှတ်ဖို့တော့မလိုနေတိုင်းနေတိုင်းဟာအမေနေ့ကြီးပြန်ပါနော်နေတိုင်းအမေကျေးဇူးကိုအမေရဲ့ကျေးဇူးကိုနေတိုင်းတတိယအမေကိုလည်းနေတိုင်းကျေးဇူးဆက်နေရမှာတကယ်တော့နေတိုင်းနေတိုင်းဟာအမေနေပါပဲနေတိုင်းနေတိုင်းအဖေကျေးဇူးတတိယအဖေကျေးဇူးဆက်နေတိုင်းနေတိုင်းဟာအဖေနေပဲသို့သော်လည်းပဲဟုတ်ကဆုံးလိုက်ပြီဗုဒ္ဓနေ့စသည်အဖြစ်ဝါစုလိုက်ပြီကျတော့ဓမ္မစက်ကြာနေ့ဓမ္မစက်ကြာစခေါ်တဲ့နေ့မလို့ဓမ္မစက်ကြာနေ့လို့သတ်မှတ်ပြီးမယ်ဓမ္မစက်ကြာကဝါစုလိုက်ပြီနေ့ကြမှာနှလုံးသွင်းရမှာဟုတ်ရဲ့လားမဟုတ်ဘူးဓမ္မစကြာနေ့ဓမ္မစကြာတရားဥစ္စာဟောတဲ့နေ့မို့လို့သာဓမ္မစကြာနေ့လို့အဲ့ဒီနေ့ကိုသတ်မှတ်လိုက်တာဓမ္မစကြာတရားတော်မှာလာတဲ့ဒုက္ခသစ္စာသဘောတရားတွေနေ့တိုင်းဆင်ញင်ရမှာပဲသမုဒယသစ္စာတွေနေ့တိုင်းဆင်ញင်နေ့တိုင်းပယ်ရမှာပဲခုနဒုက္ခသစ္စာနေ့တိုင်းဆင်ញင်နေ့တိုင်းပြီးအောင်ကြိုးစားရမယ်သမုဒယသစ္စာနေ့တိုင်းဆင်ញင်နေ့တိုင်းပယ်နိုင်အောင်ကြိုးစားရမယ်နေရောသစ္စာနေ့တိုင်းဆင်ញင်နေ့တိုင်းမျက်မှောက်ပြုနိုင်အောင်ကြိုးစားရမယ်မဉ္ဇဉ်ပုညမရသေးတော့ဒါကြိုက်တော့မျက်မှောက်ပြုလို့မရဘူးပေါ့နိဗ္ဗာန်ဦးတည်နိဗ္ဗာန်ရဲ့ဂုံအာယုံပြုဘာကုသိုလ်ကောင်းမပွဲပြုလို့နိဗ္ဗာန်ရဲ့အတွက်ဖြစ်ပါစေဆိုတာနေတိုင်းနိရောဓသစ္စာနဲ့ထိတွေ့နေတာပဲပေါ့ နေတိုင်းဒါနသီလဝိယဝစ္စအစရှိတဲ့ကုသိုလ်ကောင်းမှုတွေနဲ့တကွာတတိပဌာန်ဝိပဿနာအလုပ်ကိုအားထုတ်နေတယ်ဆိုရင်နေတိုင်းမေဃသစ္စာနဲ့ထိတွေ့နေတာပဲပေါ့အဲ့တော့ဓမ္မစကြာမှန်လာတဲ့သစ္စာ၄ပါးကလည်းဝါဆိုလိုက်ပြီးနေကြမှာတရိယာမှာလားနေတိုင်းတရိယာမှာလားနေတိုင်းတရိယာမှာအမေကျေးဇူးအဖေကျေးဇူးပေါင်းလိုက်တော့မိဘကျေးဇူးကိုလည်းအမေနဲ့အဖေနဲ့သုံးဖို့မိဘနေကြမှာတရိယာမှာလားနေတိုင်းတရိယာမှာလားနေတိုင်းတရိယာမှာနေတိုင်းလည်းပဲတရိယာနေတိုင်းလည်းပဲကျေးဇူးဆက်သို့တော့ဒီကြနေတယ်နေတမ်းမှတ်ပြီးတော့အထုတလဲအောင်မေမိဘရဲ့ကျေးဇူးကုံကိုအထုတလဲအောင်မေမိဘကိုလည်းအထုတလဲကျေးဇူးပြန်ဆက်မိဘရဲ့ကျေးဇူးကုံလေးကိုကိုယ်လဲဆင်ခြင်သူများကိုလည်းဖြန့်ချီဟောပြောစသည်အပြင်အထုနေ့နေနဲ့တမ်းမှတ်ပြီးတော့ကျင်းပတာလည်းပဲမသိတော့ဘူးလားသိတော့တယ်လုံးပင်လုံးထိုက်တဲ့အလုပ်ပါပဲအလုပ်တင်လုပ်တတ်တယ်လို့လုပ်မယ်ဆိုတော့နိုင်ငံတကာမှာအမေနေဖိနေပြီးသားရှိပြီလားမြန်မာကပြီးသားတတ်မှတ်မယ်ဆိုတော့အမေနေဖိနေပြီးသားမခွဲတော့ဘဲနဲ့မိဘနေလို့တတ်မှတ်တာပိုမကောင်းဘူးလားကောင်းနေဒါကြောင့်ဒီနေ့ကလေးနဲ့ယူပါသာသနာ့ကျူဆောင်အဖွဲ့ကတရားဝဲလို့တော့ပထမတရားဝဲဖိတ်စာရောက်လာတဲ့အမင်းနေ့အချိန်မှတရားဝဲတယ်အဲ့ဒါနဲ့ဥစဉ်ကတရားဝဲပြန်ဖြစ်ပါတယ်ဒီနေ့ဆက်လျက်နေဥစဉ်တော့မဟောပါဘူးစကားကလေးကတရားဝဲလျှောက်ကလေးကခတိတောင်းပြီးလားမိဘနေ့လို့နမတက်မှဟောပေးမယ်ဆိုတော့တရားဝဲပဲနဲ့တရားများကမိဘနေ့လို့တက်ပါမယ်ဖခင်လို့လျှောက်တာပေါ့ဒါမှမဟုတ်လည်းပဲအကြောင်းမညီညွတ်လို့ပေါ့လေအမင်းနေ့ပဲတက်ကဲအမင်းနေ့တက်ခြင်းနဲ့တက်ပါမပိတ်ပင်ပါဘူးမတားမြစ်ပါဘူးဒါပေမဲ့ဥစဉ်တော့လာမဟောတော့ဘူးအဲ့ဒါနဲ့တရားအရှင်ဖျားရဲ့တရားဘုရားအရှင်မခံနိုင်ပါဘူးမိဘနေလို့ကြောင်းမမယ်ဆိုမှဖိတ်စာအသက်ပြန်ရရတာနော်တရားနဲ့ပြန်တော့ဖိတ်စာနှခါမရဘူးလားပထမမှာဖိတ်စာတော့တိတ်မဝေကြီးဘူးလို့တော့ဆိုပါတယ်အဲ့တော့အမေနေ့ဆိုတဲ့နာမည်လေးနဲ့မိဘနေ့ဆိုတဲ့နာမည်လေးဘယ်ဟာလေးကကြက်ပြည့်ရှိတော့မိဘနေ့အမေနေ့ဆိုတော့တချမ်းပဲဖြစ်နေတာပေါ့မိဘယေရှုအပြည့်ပြီးတာလားတချမ်းပဲပြီးတာလားတချမ်းပဲပြီးတာမိဘယေရှုအပြည့်ဆက်တာလားတချမ်းပဲဆက်တာလားတချမ်းပဲဆက်တာဖြစ်နေတယ်ဒီရန်ကုန်မှာပါပဲမြို့နယ်တစ်ခုမြို့နယ်နာမည်တော့မပြောတော့မြို့နယ်တစ်ခုကစီပွားရေးလုပ်ငန်းတစ်ခုမှာစီပွားရေးလုပ်ငန်းတစ်ခုလုပ်တော့ညီကောင်မောင်နှမတွေစူပါမီလုပ်တဲ့စီပွားရေးလုပ်ငန်းပေါ့အဲ့ဒီစီပွားရေးနာမည်ကိုစီပွားရေးလုပ်ငန်းရဲ့နာမည်ကိုဘယ်လိုတတ်ထားလဲဆိုတော့အမေရိတ်လို့တတ်ထားတာအမေရိတ်ဘာညာပေါ့နောက်ကစီပွားရေးလုပ်ငန်းတစ်ခုရဲ့နာမည်ပေါ့အဲ့ဒါအမေရိတ်လို့ပဲနာမည်တတ်ထားတော့အဖေကတော်တော်ခံစားရတယ်ကျွန်တော်လည်းသူတို့ခံစားကြနေပဲအဖေကသူတို့ဘုံမှာအဖခင်တောင်းဝဲမကြည်ညိုဘူးဖခင်ကြည်စုအပြည့်အဝမပေးဘူးဖခင်မေတ္တာရည်အပြည့်အဝမပေးဘူးဖခင်ရဲ့မေတ္တာမရလို့ဆိုပြီးတော့ဖခင်ဘုံမှာစိတ်နာတနည်းပြောမယ်ဆိုတော့အဖေကနောက်မိတ်မှယူထားတာပေါ့နော်အဖေကနောက်မိတ်မှယူနောက်အိမ်နာပြထားတော့အဖေကိုအရန်စိတ်နာလို့ဆိုပြီးတော့သူတို့ရဲ့စီပေါင်းကြီးလုပ်ငန်းနာမည်အမေကြီးလိုပဲနာမည်တက်တယ်အဖေကအဲ့ဒါမျက်နှာစိတ်မကောင်းသူ့ဘာသာသူဟိုပေါက်ပြန်တဲ့သဘောနဲ့ယူလာလဲဖြစ်ချင်းဖြစ်မယ်ပေါ့ပုရိသန်သဘောပါကြီးနေတာအလိုလိုက်ပြီးလို့လဲဖြစ်မှာပေါ့ဘယ်လိုပဲဖြစ်ဖြစ်သားသမီးတွေကအဖေကိုပြစ်တင်ပြီးတော့အမေကိုပဲတီးကြနာမည်တက်တော့မခံစားရဘူးလားခံစားရတယ်အရင်ခံစားရနောက်ရင်နာပြေးထားပြင်မယ်လေအရင်အိမ်တော်ရတဲ့သားသမီးပေါ်မှာမိဘမေတ္တာတော့ရှိတာပေါ့အကြောင်းမျိုးကြောင့်တိန်နဲ့အတူတူနေပြီးတော့ပြုစုစောင့်ရှောက်တာမျိုးတော့မပြုလုပ်နိုင်ဘူးဒါပေမဲ့အဖေကိုပြစ်ပေးတာကိုအရင်ခံစားရတယ်ခံစားရတဲ့အကြောင်းကိုလည်းသူရဲ့မိတ်ဆွေပေါင်းသင်တငယ်ချင်းတွေကိုလည်းရင်ဖွင့်လို့ရှိတယ်။ပြီးသွားတဲ့အဲဒီတခါကြီးရဲ့မိတ်ဆွေပေါင်းသင်တွေကလည်းသာသမီတွေသွားပြောသာသမီတွေကလုံးဝလက်မခံဘူး။အဖေကိုအရန်စိတ်နာတယ်။အမေမအမေပဲ။အမေသားလည်းငါတို့ဘုံမှာကျေးဇူးရှိတယ်။အမေကသာငါတို့ကိုချစ်တယ်။အမေရဲ့နောက်တော့အဖေပြေသွားတဲ့အခါကျတော့မှဆရာတော်သံဃာတော်တွေဟောတဲ့တရားတွေနားရလို့ဝဲလား။တရားစာအုပ်တွေအမိမကျေးဇူးနဲ့ပတ်သက်တဲ့စာအုပ်တွေဖတ်ရှုရလို့ဝဲလား။ဒါပေမဲ့ဒါမှမဟုတ်အဖေမရှိတော့မှပဲဖေရဲ့ကျေးဇူးကိုအလိုလိုသဘောပေါက်လာလို့လားမသိဘူးဆိုင်းပုံနာမည်ပြောင်းလိုက်တယ်မိဘရိတ်တဲ့မိဘရိတ်ဆိုပြီးတော့မနောက်ကသူ့နာမည်စီပွားရေးလုပ်ငန်းတစ်ခုနာမည်ရှိတာပေါ့အဲ့ဒါအကြောင်းသိတဲ့တကားတွေကခံစားရတယ်အော်သူတို့ဖေများတက်ရှိတင်ညာရှိစဉ်တုန်းကသားသမီးတွေကအဖေကျေးဇူးနားလေသဘောပေါက်လို့မိဘရိတ်လို့အစိုးရတွေကနာမည်တက်မယ်ဆိုရင်အဖေအတော်ဝမ်းသာရှာမှာအခုတော့အဖေသေးသွားမှအဖေကျေးဇူးနားလဲပြီးတော့မိဘကြီးလိုနာမည်တက်တော့အဖေကသိသေးရဲ့လားမသိဘူးကိုယ့်ရဲ့အမေကြီးဆိုတဲ့နာမည်လေးအပေါ်မှာအဖေအတွက်ကိုခံစားသွားရတယ်တေကြီးတရားဆိုတာလေတော်တော်အံ့ဩစရာကောင်းပါလေကိုယ်ဘလောက်မုန်းတီးတဲ့သူပဲဖြစ်ဖြစ်သေသွားပြီဆိုတာနဲ့တပြိုင်နက်မုန်းလို့ရသေးရဲ့လားမရတော့ဘူးတော်တော်အံ့ဩစရာကောင်းတယ်ဒါတွေကိုကြိုသိတယ်ဆိုရင်သက်ရှင်တင်စားရှိစဉ်ကလေးကအမုန်းစိတ်တွေပယ်လိုက်ပါတော့လားလူတယောက်ဘာမှနာကြည့်နေတယ်စိတ်နာနေတယ်ပေသွားပြီဆိုတာနဲ့နာကြည့်တာတွေစိတ်နာတာတွေကပြန့်သွားတာပဲ ပြီးတော့တော့မှမုံနေတုံးမဲ့나ကြီးနေတုံးမဲ့ဆိုရင်တော့တော်တော်ကိုစိတ်ဓာတ်စိတ်ဓာတ်နေလုံးလို့ပဲစိတ်ဓာတ်ဒီစိတ်မှာကိလေသာတွေထူပြောလုံးလို့ပဲအများဖြင့်တော့ကိုမုံနေလို့သိသွားပြီဆိုရင်မုံအမုံစိတ်တွေပြောင်းသွားကြတာများပြောက်တဲ့ခြင်းကိုနောင်တလေးတွေတောင်ရမ်းမိတယ်။အော်ငါသူ့အသက်ထင်ရှားရှိစဉ်တုန်းကသူ့ဘောမှာကောင်းကောင်းမောင်မောင်မပြောဆိုမဆက်ဆံလိုက်ရဘူး။သူ့ဘောမှာငါကျေးဇူးတွေမပြုလိုက်တကယ်တော့သူ့ကျေးဇူးငါဘောမှာရှိတာ။ဘယ်တော့ငါဘယ်လိုလေးကျေးဇူးပြုခဲ့ဘူးလေ။အဲ့ဒီကျေးဇူးလေးအောင်းမိပြီးတော့ငါသူ့ဘောမှာကျေးဇူးလေးတွေပြန်ပြုခဲ့မိရင်ကောင်းမှာအခုတော့မပြုနိုင်မိဘူး။စသရာချင်းသေသွားပြီဆိုမှနောင်တမရကြဘူးလား။ရရတယ်ခုနဟိုအိမ်တိမ်လည်းဒီလိုပဲပေါ့အဖေသေးသွားပြီဆိုတော့မှအဖေကျေးဇူးပြန်သဘောပေါက်ပြီးတော့မိဘရိတ်ဖြစ်သွားတာတရားကမချိန်ဘူးဆိုနေတိုင်းပြောတဲ့ကောင်မိနစ်20အစိတ်လောက်ဖြစ်နေပြီနော်အဲ့ဒါမိဘကျေးဇူးမိဘသေးသွားမှနားလေသဘောပေါက်ပြီးတော့ခံစားနိုင်မဲ့စားအသက်ထင်ရှားရှိစဉ်ကလေးကမိဘကျေးဇူးသိမိဘကျေးဇူးဆက်ရင်ပို့ပြီးတော့ကောင်းပါတယ်အမေနဲ့ဆိုတဲ့စကားလုံးလေးနဲ့ပတ်သက်ပြီးပြောနေတာနော်အဲ့တော့အမေရင်ကျေးဇူးရှိတာမဟုတ်ပါဘူးအဖေကျေးဇူးလည်းရှိပါတယ်အနီးကကိုကိုပြုစုစမ်းလျှောက်တာကျွေးမဲသုံးတဲ့နာကတော့အမေပေါ့ငယ်ငယ်တုန်းကထမင်းခွန်ကြွေးတော့ဘသူကခွန်ကြွေးတာနော်အမေကခွန်ကြွေးတာအဲ့တော့အနီးကပြုစုတာကအမေဆိုတော့အများအချင်းတော့အမေကိုပူချစ်ကြတယ်အမေကကိုပေါ်မှာပေးပူပြီးတော့ကျေးဇူးကြီးမားတယ်လို့ထင်ကြတယ်ကျေးဇူးဆက်ချက်ရှိရင်တော့မှအမေကိုတစ်မျိုးအဖေကိုတစ်မျိုးကျေးဇူးမဆက်ရဘူးလားအဖေတလ5000ပေးတဲ့ဆင်အမေကြတော့ဘယ်လောက်ပေးရအောင်ဘယ်လောက်မှကုန်ပေးဦးထင်တယ်နော်အမေကတော့အဖေဘယ်လောက်အမေဘယ်လောက်ခွဲမလို့နဲ့မရောက်ဖြစ်ရအတူတူပဲပေးပေါ့အညီမြပြီးတဲ့ဖိုးတော့ကလည်းဦးစင်းတို့ဟိုမွေးနေ့ရောက်ပြီဆိုရင်တော့မွေးနေ့မှမဟုတ်ပါဘူးလေဦးစင်းတို့တနေ့ကို3-4ချိန်လောက်ထိတ်မှတ်လေးနဲ့ပေါ့သူတို့မနာမွေးနေ့ပေါ့မွေးနေ့ရောက်ပြီစင်ခမဲတော်နေကြီးနဲ့မဲတော်ကြီးဒါနာကုသကောင်းမှုတွေပြုပြအောင်ဆိုပြီးတော့ခမဲတော်ကြီးကဟိုစပေးကစားတော့ကတော့သူခိနေသူပေါ့ငွေကြီးတန်ဖိုးတင်တဲ့သူတို့တိုးပေးရတာပေါ့နော်ဟိုတော့ကစပြီးတော့ကဲခမဲတော်ကြီးတဲ့တသိန်းမဲတော်ကြီးတဲ့တသိန်းဆိုတော့မွေးနေ့ကြတော့မိဘကိုဒါနာကောင်းမှုတွေပြုဖို့အတွက်ကိုယ်ကျေးဇူးပြန်ဆက်ရတာပေါ့နောက်တနေ့နေ့ကြတော့အဖေတသိန်းပဲအမေတသိန်းပဲဆိုတော့3သိန်းလေအဲ့အဖေအတွက်ဘယ်လောက်အမေတဘယ်လောက်သွားပြောလိုက်မိတယ်ကွာအနေနဲ့လေးဒီကကုံစင်းလုံးပြန်တက်လာတော့အဖေအတွက်2သိန်းအမေအတွက်2သိန်းဆိုတခါတွင်4သိန်းစုပြင်တာပေါ့။ဒါဝါတွင်ကြတော့တခါဝါစုကန်ကြီးကြတော့တခါဝါကျွတ်တော့တခါသိညာနှစ်ဆန်းတရနေ့ကြတော့တခါပေါ့တဲ့နှစ်ကို4ချိန်လောက်တော့လှူပြစ်ပါတယ်။ဒါလှူချင်တာလေးလှူနိုင်အောင်ဆိုတဲ့သဘောပါပဲ။ဒါမိဘကျေးဇူးအကြီးဆန်းနီး4နီးထဲမှာမြတ်စွာဘုရားဟောထားတဲ့အထက်မှာပါတဲ့တစ်ချက်ကိုကျင့်သုံးလိုက်တဲ့သဘောပါပဲ။ခုနောက်ပိုင်းကျတော့အဖေတို့ဘလားအမေတို့ဘလားတို့ခွဲနေတော့ခမဲတို့နဲ့မဲတို့တည်းဆိုတော့ပေါင်းပြီးတော့ပဲထူလိုက်တော့တယ်ခုပြီးခဲ့တဲ့ဇန်နဝါရီ9ရက်ဦးသိန်းရဲ့38နှစ်ပြည့်မွေးနေ့မှာတော့ခမဲတို့နဲ့မဲတို့ကြီးလှူကြနာလှူဖို့အတွက်ပါဆိုပြီးတော့၅သိန်းထူလိုက်ပါတယ်ဒါကြွားပြောတာမဟုတ်ဘူးနော်မိဘကျေးဇူးဟိုတတိယရုံလေးတခါလေးပြောထားတာနောက်ပိုင်းမိဘကျေးဇူးကျေးဇူးတင်လေးနေ့တွေမှာဒီပြောတဲ့ခါရှင်းတဲ့ခါကျလည်းပြောပြခြင်းပြောပြမှာပေါ့ခုတတိယရုံကြိုးပြောလိုက်တာအမှန်ကတော့အဖေတို့ဘလားအမေတို့ဘလားတို့ခွဲမနေတဲ့နောက်ခမဲတို့ကြီးရောမဲတို့ကြီးရော၂ယောက်လုံးအတွဲငါးသိန်းဆိုပြီးတော့တယောက်နှစ်သိန်းခွဲလို့ပြောနေကြလို့သေးလားအဲ့လိုဆိုတော့တယောက်နှစ်သိန်းခွဲစီပဲထားပြီးတော့ဟာအဖေကြီးကဘယ်လောက်သုံးပြီအမေကြီးကဘယ်လောက်သုံးနှစ်သိန်းခွဲကျော်သွားပြီနဲ့ရှင်းမနေနိုင်ဘူးလားတချို့အိမ်တွေပြောတာအဖေပစံအမေပစံခွဲထားတာမရှိဘူးလားရှိတယ်ဒါကြောင့်မလို့အဲ့လိုခွဲမနေအောင်လို့ကဲအဖေရောအမေရောခမဲရောရမေရောနှစ်ယောက်လုံးတက်ဆိုပြီးတော့ဒီနေ့ကစပြီးတော့တပေါင်းနဲ့လှူပြသွားတယ်ကိုကသူများကိုကြတော့အမေနဲ့အဖေနဲ့ခွဲမနေပါနဲ့မိဘနဲ့တူတာပေါင်းမှဟောပြီးတော့ကိုကြတော့အဖေအမေတိကျခွဲနေတယ်ဆိုရင်တဘာဝကြပါမလားမကြဘူးဒါကြောင့်မလို့မိဘပဲမိဘယေရှုဆက်မိဘနေအဲ့တော့အဖေလည်းအရေးကြီးပုံလေးပြောမလို့ပေါ့ကိုကောနီးကပြုစုဆန့်ရှောက်တာကတော့အမေပဲအမေယေရှုကျတော့မြင်လွယ်ထင်လွယ်တာပေါ့လေငယ်စဉ်ကလေးကအမေယေရှုမြင်လွယ်အသက်ကြီးလာလို့ရှင်တော့လေပြောင်းနေသွားတာလည်းရှိတယ်တခါတည်းသူ့မိသားစုတွေကငယ်ငယ်တုန်းကအမေနဲ့နီးကထီးတွေ့အမေမေတ္တာငွေပို့ပြီးတော့ခံစားရတော့အမေအချစ်ဆုံးအမေကမေးလို့ရှင်တာဖေဖေနဲ့မေမေဘာလို့ဖြေလဲဆိုရင်တော့ဘလို့ဖြေခဲ့တာတော့အတူတူပဲလို့ဖြေခဲ့တာဒါမှမဟုတ်အမေနဲ့သားနဲ့တယောက်ချင်းမင်းရင်ကြတော့ဖေဖေမပြောနဲ့တော့မေမေအချစ်ဆုံးဟုတ်လားအဖေကအဖေနဲ့သားနဲ့တယောက်ချင်းမင်းအမေမရှိတဲ့ချင်းကြတော့မေမေတော့မပြောနဲ့တော့ဖေဖေအချစ်ဆုံးအဲ့လိုမပြောခဲ့ကြဘူးလားသေးကြတော့ငယ်ငယ်တုန်းကအမေအချစ်ဆုံးပဲတက်ကြည့်လာတဲ့ခါကျတော့အမေကနေရာတကာပွတ်စီပွတ်စီပြစ်တောင်းပြစ်တောင်းပူညံပူညံဆိုတော့ကြာတော့အဖေကအေးတယ်အဖေကကိုယ်အလိုလိုက်တယ်တိတ်မပြုံးဆိုတော့ကြီးလာတော့ကျတော့ဘယ်လိုပြောင်းသွားပြန်နော် ဘဇက်ကထုတ်မပြောပြမယ်ငငယ်တုန်းကအမိအဖြစ်ဆုံးအသက်ကြီးလာတဲ့ခါကျတော့မှအဖြစ်အဖြစ်ဆုံးပြန်ဖြစ်သွားတာတချို့ကျတော့လည်းငငယ်တုန်းကအဖြစ်အဖြစ်ဆုံးကြီးလာတော့မှအဖြစ်ကဟိုဟာပိတ်ပင်ဒီဟာပိတ်ပင်ဟိုဟာမလို့ရဒီဟာမလို့ရနဲ့ကျတော့စိတ်ညစ်ပြီးတော့အဖြစ်အဖြစ်ဆုံးပြန်ဖြစ်သွားတာကိုယ်ပေါ်ပူကောင်းတဲ့သူပူချစ်တာကတော့တဘာဝပဲပေါ့နော်ချစ်တယ်မချစ်တယ်ကတော့တန်ရုံးစင်းနဲ့ဆိုင်တာဆိုတော့ကုသဘောပါပဲကျေးဇူးအနေနဲ့ကတော့အမေလည်းကျေးဇူးရှိတယ်အဖေလည်းကျေးဇူးရှိတယ်ကိုကအနည်းကထမင်းခွန်ကျေးတာကအမေခွန်ကျေးတဲ့ထမင်းလို့ထမင်းမကန်နဲ့ရောက်လာအောင်ထည့်ပေးတာကအဖေထမင်းကထမင်းမကန်နဲ့အလိုလိုရောက်လာလားရောက်မလာဘူးဒီထမင်းလို့ထမင်းနေဖြစ်လာဖို့တဲ့ဆန်းနေချင်ရတယ်ဒီဆန်းဝယ်နိုင်ဖို့အတွက်ပတ်စံရှိရတယ်ဒီပတ်စံကအဖေရှာပေးတာတအဖေနဲ့အမေဟိုအစင်လာနေလဲဆိုတော့အဖေကစီဝါချရတဲ့အမေကအင်းတွင်းရင်အမှုကိစ္စလုပ်တယ်ဆိုတော့ရေပုံရသဘောတရားအနေနဲ့ပြောတာပေါ့အခုကမှတော့အဖေရောမိရောနှစ်ယောက်လုံးစီဝါချရတာရှိတာပဲရှိတာပဲကမဟုတ်အဖေရောမိရောစီဝါချနေကြရတာများတယ်နော်အဲ့တော့အဖေရောမိရောစီဝါချလို့ကိုခွန်ကျွေးလိုက်တဲ့ထမင်းလောက်ကအဖေစီဝါရောအမေစီဝါရောအဖေလောက်အားရောအမေလောက်အားနှစ်ခုလုံးပါတယ်ပဲထားအောင်တော့အမေကျေးဇူးကြီးတဲ့ဟုတ်ရဲ့လားမဟုတ်ဘူးအဖေကျေးဇူးလည်းပါတာပဲအဖေရှာတဲ့ပတ်စံကြောင့်ရလာတဲ့ထမင်းဟင်းนี่လေပါတာပဲဒီတော့အမေကျေးဇူးပို့သိကြတယ်ဆိုတော့ကိုယ့်ကိုအနီးကထမင်းခွန်ကြီးတော့အမေကျေးဇူးပို့ကြီးတယ်လို့ယူဆကြတာပေါ့အဲ့တော့ကိုယ့်ကိုထမင်းလို့အနီးကခွန်ကြီးတာကအမေပါခွန်ကြီးဖို့ထမင်းလို့ဒီထမင်းပကနဲ့ရလာအောင်ဖြည့်ဆည်းပေးတာကအဖေပါအနီးကထမင်းခွန်ကြီးတဲ့အမေကျေးဇူးကိုပဲမမြင်မှန်းနဲ့ဒီထမင်းနေထမင်းပကနဲ့ရလာအောင်ဖြည့်ဆည်းပေးတဲ့ပင်မမရုံကလှူရှားပြေလွှမ်းသွားလာရှာဖွေခဲ့တဲ့အဖေကျေးဇူးကိုလည်းတည်ရလိုက်ပါမြမွေးတဆုံးမကြည့်ပါနဲ့မျက်စိတဆုံးကြည့်ပါဒါဆိုရင်အမေနေ့လိုပဲဒီကြမခွဲပဲနဲ့အဖေရေပါပေါင်းပြီးတော့မိဘနေ့လိုသတ်မှတ်တင်လဲဆိုတာသဘောပေါက်လောက်ပါတယ်နော်ငယ်ငယ်တုန်းကအမေကကိုကိုရီချိုးပေးခဲ့ဘူးတယ်ဦးဇင်းတို့မှတ်မိတာ၄ဒဏ်၅ဒဏ်ဦးဇင်းတို့၅ဒဏ်လောက်ထိကိုအမေကရီချိုးပေးနေတုန်းရီကလေးကစွတ်စွတ်ပြီးတော့ရီချိုးပေးတာလေရီလဲချိုးဆက်တာတိုက်ပြီးကြီးတုံးပြီးကိုကိုနီးကရီချိုးပေးတာကအမေအမေချိုးပေးဖို့ရေကန်နဲ့ရင်ဖြစ်ပေးတာကအဖေဒါဆိုရင်ရေချိုးပေးတဲ့အမေရဲ့ကျေးဇူးလောက်ပဲသိရေကန်နဲ့ရင်ဖြစ်ပေးတဲ့အဖေကျေးဇူးကြတော့မသိဘူးဆိုရင်သဘာဝကြပါမလားမကြဘူးကိုကိုရေချိုးပေးတဲ့အမေကျေးဇူးကိုသိတယ်ဆိုရင်ကိုချိုးပေးတဲ့ရေတွေကိုရေကန်နဲ့ပြည့်အောင်ဖြည့်ပေးတဲ့အဖေကျေးဇူးကိုလည်းသိလိုက်ပါဒါဆိုရင်အမေနေ့လိုတချမ်းပဲမလုပ်တင်မနဲ့မိဘနေ့လိုအပြည့်အစုံလုပ်တင်နေဆိုတာမထင်ရှားဘူးလားမိဘနေဆိုတဲ့စကလုံးလေးရှင်းနေတဲ့တကောနိုင်ဝဲပြေးသွားပြီနော်အဲဒါဆိုတော့မဆိုးပါဘူးတနားရီတော့ပြေးမှသေးတာတော့ပါတယ်အဲ့တော့အမေနေလို့နာမည်တက်တာကိုမကြည်လိုက်တဲ့စိတ်တော့မရှိပါဘူးတက်နိုင်ပါတယ်သို့တော့အဖေနေလေးလည်းရှိအောင်တော့လုပ်အောင်ပေါ့အဖေနေရတဲ့အမေနေခွဲမနေမှနဲ့ကောင်းတာကတော့တည့်ရထဲမိဘနေလို့သာလုံလိုက်ပါကိုယ်တော်နဲ့ကိုကိုခံစားချက်နဲ့ကိုကိုကအမေကျေးဇူးပဲပို့သီးလို့အမေနေလို့လုပ်ရှင်လေလုပ်ကြပေါ့ဒါပေမဲ့ဥစဉ်တဲ့သဘောကြတာကတော့မိဘနေလို့လုပ်တာပဲသဘောကြပါတယ်။ဒါတခါကြီးဥဒုခနှစ်ပတ်လေတစ်နှစ်ပြည့်ကြတော့ဟိုတခါကြီးဥဒုခကိုတိုင်တဲ့တဲ့သဘောနဲ့ဆောင်းမလေးတို့ရေးရအောင်မှာပေါ့။အဲ့ဒီကြတော့မှဒါလေးထည့်ရေးရမယ်နော်။တမလုံးကနေခုနှစ်ပါဆိုပြီးတော့လေ။ပြိမ့်မပဲရေးရတော့မှာပေါ့။အဲ့တော့မိဘနေဥစဉ်တို့မြတ်စွာဘုရားတောင်မှအမိနဲ့အဖေခွဲဟောတာမှမဟုတ်ဘူး။ကျေးဇူးတရားနဲ့ပတ်သက်ရင်ပေါ့လေ။ဟိုမေတ္တာတရားနဲ့ပတ်သက်လို့မေတ္တာသုံးပါတော့မာတာယထာနိယံဗုဒ္ဓမာယုတံဧကဗုဒ္ဓမနုရေခိဧဝံပိသဗ္ဗဗုဒ္ဓေတုမာနတံဘာဝရှိအပရိမာဏံ။သားတူတည်းရှိတဲ့မိခင်ဟာအဲ့ဒီတူတည်းသောသားအပေါ်မှာအသက်ပေးပြီးတော့ဆန့်ရှောက်တယ်လို့တတဝါအလုံးရဲ့အပေါ်မှာလည်းမေတ္တာစိတ်နဲ့ဆန့်ရှောက်ပါ။ဒါလို့ဟောထားတာတော့မရှိဘူးလား။ဒါမေတ္တာအကြောင်းကိုပေါ်လွင်ထကြအောင်လို့အမိမေတ္တာနဲ့ဥပမာပေးလိုက်တာကျေးဇူးဆောက်ဖို့ကိစ္စနဲ့ပတ်သက်လို့မင်္ဂလာသူမှဟောတော့ဘယ်လိုဟောတော့မိဘကျေးဇူးဆက်ခြင်းကမင်္ဂလာပဲဆိုတာပါဠိလိုပါတယ်လေမာတာပိတုဥပဋ္ဌာနံမာတာဥပဋ္ဌာနံပိတုဥပဋ္ဌာနံလို့ခွဲဟောရည်လားခွဲမဟောပါဘူးမာတာပိတုဥပဋ္ဌာနံအမိဖာကိုပြုစုလို့ကြွေးခြင်းဟာမင်္ဂလာတစ်ပါးပဲတဲ့အမေကိုပြုစုလို့ကြင်ဟာမင်္ဂလာတစ်ပါးတိကြတစ်ခုအဖေကိုပြုစုလို့ကြင်ဟာမင်္ဂလာတစ်ပါးတိကြတစ်ခုလို့မင်္ဂလာနှစ်ပါးခွဲဟောရည်လားမခွဲဟောဘူးဘုရားတောင်မှကျေးဇူးဆက်တာနဲ့ပတ်သက်လို့အမေရဲ့အဖေရဲ့တိကြခွဲမဟောပဲနဲ့ကိုကဘာဖြစ်လို့အမေကိုတိကြကျေးဇူးဆက်အဖေကိုတိကြကျေးဇူးဆက်အမေနေ့ကသတ်သက်အဖေနေ့ကသတ်သက်ဘာလို့ခွဲကျင်နေတာလဲနှစ်လောအပေါင်းမှာဆွဲတော်လေ ဆိုရယောဂလိကနှလုံးအပေါင်းမှာတည်ရွယ်အဖေနဲ့မိနဲ့ပေါင်းမှာ